နာမည်ကျော်နည်းပညာလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Apple ကုမ္ပဏီကြီးကိုအိုင်ယာလန်နိုင်ငံကအကြီးအကျယ်အခွင့်အသက်အဝင်ပေးခဲ့တာဟာဥပဒေနဲ့ဆန့်ကျင်နေကြောင်းဥရောပကော်မရှင်ကဆုံးဖြတ်လိုက်ပါတယ်။ Apple ကုမ္ပဏီကိုအိုင်ယာလန်နိုင်ငံကအခွင့်အသက်အဝင်ပေးထားတာဥပဒေနဲ့မညီကြောင်းအရင်ကဥရောပသမ္မတ EU ကပြောဆိုထားတာဖြစ်ပေမဲ့ဥရောပရဲ့ဈေးကွက်ပြင်ဆင်မှုဆိုင်ရာရှင်ပြိုင်မှုဆိုင်ရာကော်မရှင်တာဝန်ရှိသူတွေရဲ့ဒီကနေ့ဆုံးဖြတ်ချက်မှာတော့အိုင်ယာလန်နိုင်ငံကိုပေးဆောင်ရမယ့်အခွင့်အရေးဟောင်းတွေဖြစ် Apple ကုမ္ပဏီကဒေါ်လာ 14.5 ဘီလီယံပြန်ပေးဖို့ဆုံးဖြတ်ခဲ့တာပါ။ဥရောပရဲ့ဈေးကွက်ရှင်ပြိုင်မှုဆိုင်ရာကော်မရှင်နာမင်းကြီးကတော့ Apple ကုမ္ပဏီဟာတခြားလုပ်ငန်းတွေမှာရတဲ့အခွင့်အသက်အဝင်အခွင့်အရေးတွေအိုင်ယာလန်နိုင်ငံမှာတရားမဝင်ရရှိပြီးအကျိုးမြတ်ခံစားနေရတယ်လို့ပြောဆိုခဲ့ပါတယ်
။ Member states cannot give unfair tax benefits to selected companies.
ဥရောပကပဲဖြစ်ဖြစ်နိုင်ငံများပဲဖြစ်ဖြစ်လုပ်ငန်းကြီးငယ်မျိုးဘလို့ကုမ္ပဏီမျိုးကမှအဖို့ရနိုင်ငံတွေအနေနဲ့မတရားသဖြင့်အခွင့်အသက်အောင်ပေးပိုင်ခွင့်မရှိတဲ့အကြောင်းကော်မရှင်နာမင်းကြီးမာဂရက်တ်ဗက်စတာကပြောဆိုခဲ့တာပါ။အပက်ကုမ္ပဏီကတော့နိုင်ငံတကာဈေးကွက်မှာရောင်းချရာကရရှိလာတဲ့ဝင်ငွေတွေကိုအိုင်ယာလန်မှာတရားဝင်လွှဲပြောင်းလက်ခံပြီးအခွင့်အသက်အောင်လုပ်ခဲ့တာဖြစ်ပါတယ်။အပက်ကုမ္ပဏီအနေနဲ့အိုင်ယာလန်မှာအခွင့်အသက်အောင်ရနေတဲ့အတွက် EU တစ်ခုလုံးမှာရောင်းချပြီးရလာတဲ့အကျိုးမြတ်အားလုံးနှိပါအတွက်ခွန်ပေးเสียရမလို့ပဲအခွင့်အရေးမျိုးခံစားနေရတယ်လို့လည်းကော်မရှင်ရဲ့ကြေညာချက်ကဖော်ပြခဲ့တာပါ။ဥရောပမှာအခွန်နဲ့ပတ်သက်လို့အများဆုံးဒဏ်ကြေးပေးဆောင်ရမယ်ကော်မရှင်ရဲ့ဆုံးဖြတ်ချက်ပေါ်မှာတော့ပြန်လည်အယူခံသွားဝင်သွားမှာဖြစ်တဲ့အကြောင်းအိုင်ယာလန်ဗန်နိုင်းဝန်ကြီးမက်ကင်နူနန်ကတုံ့ပြန်ပြောဆိုထားပါတယ်။